ဒါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေဖြစ်တဲ့ Virginia နဲ့ Florida ပြည်နယ်တွေမှာဒီနေ့လူစုလူဝေးမှုတွေနဲ့ဒီ Republican သမ္မတကိုယ်စားလှယ်လောင်း Mitt Romney နောက်ထပ်မဲဆွယ်လှုပ်ရှားမှုတွေအတွက်အာယူပြင်ဆင်နေတယ်လို့ပဲဒီပြီးခဲ့တဲ့သမ္မတလောင်းနှစ်ဦးရဲ့မျက်နှာချင်းဆိုင်အခြေတင်စကားစစ်ထုတ်ပွဲမှာသူအကောင်းဆုံးရှင်ပြန်နိုင်ခဲ့တဲ့အချိန်ကိုယူပြီးတော့အမျက်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ဘော်ဒူနီကမြန်မာချင်းဆိုင်စကားစစ်ထုတ်ပွဲတွေမတိုင်ခင်သမ္မတအိုဘားမားကိုနောက်ကျကျန်နေတဲ့မစ္စတာရိုမနီကအမေရိကန်ရဲ့စီးပွားရေးအကျပ်အထည်ပြန်လည်ကောင်းမွန်အောင်လုပ်ဖို့မှာသမ္မတအိုဘားမားကိုယုံကြည်ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ဘူးလို့သူ့ကိုထောက်ခံသူတွေကမနေ့တုန်းကပြောသွားခဲ့ပါတယ်တိုင်းပြည်မှာအလဲလက်လူရန်စားတွေကောင်းမဖော်နိုင်တာဘာကြောင့်လဲ။နောက်လူပေါင်း23သန်းလောက်အလုလက်မဲ့ဖြစ်နေတာ။ကောလိပ်ကျောင်းစီမီတာကျောင်းသားတစ်ဝက်လောက်အလုကန်ကောင်းကောင်းမရှာနိုင်တာ။လူ6ယောက်မှာ1ယောက်စင်ရသားစင်ရင်ဝင်နေတာစသဖြင့်အချက်တွေကိုထောက်ပြပြီးတော့ဒါရီဟာသမ္မတအိုဘားမားကြောင့်ဖြစ်တယ်လို့သူကထုတ်နဲ့ပြောဆိုခဲ့တာပါ။မစ္စတာအိုဘားမားသမ္မတဖြစ်စတင်တာဝန်ယူချိန်မှာထောက်ပံ့ကြေးယူနေတဲ့ဒီနိုင်ငံသား32သန်းသာရှိနေရကနေဒီကနေ့မှဆိုရင်58သန်းအထိရှိလာပြီလို့လည်းသူကထောက်ပြပါတယ်။အမေရိကန်58ရာခိုင်နှုန်းဟာအစိုးရဘက်မှမိခိုနေရပြီးတော့ဒီလူတွေဟာသူတို့ကိုယ်သူတို့တရားခွင်တွေအဖြစ်မြင်ကြတယ်လို့မစ္စတာရိုမနီပြောခဲ့တာကိုလျှို့ဝှက်ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေကြောင့်ဒီသူနဲ့ပတ်သက်ပြီးထိခိုက်ခဲ့တဲ့အခြေအနေကိုပြန်လည်အဖတ်ဆင်နိုင်ဖို့မစ္စတာရိုမနီကြိုးစားခဲ့တယ်လို့တချို့ကဆိုကြပါတယ်။ဒါပေမဲ့မစ္စတာရိုမနီကတော့ဒီလိုပြောဆိုတာဟာလုံးဝမှားတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲဗာဂျီးနီးယားနဲ့အိုဟိုင်းယိုးပြည်နယ်တွေကကောလိပ်ကျောင်းတွေမှာလူစုလူဝေးပွဲတွေလုပ်ခဲ့တဲ့သမ္မတအိုဘားမားကလည်းသူ့ပြန်ဘက်မစ္စတာရိုမနီဟာစကားစစ်ထုတ်ပွဲအတွင်းမှာသူ့ကိုယ်သူနိုင်ငံရေးအမြင်မျှတသူအဖြစ်နဲ့လူတွေကိုဟန်ဆောင်မဲဆွယ်လာနေတယ်လို့ပြန်လည်ထုတ်နှက်ခဲ့ပါတယ်။တကယ်မစ္စတာရိုမနီဟာပြီးခဲ့တဲ့နှစ်တုန်းကချမ်းသာကြွယ်ဝသူတွေကိုသာအလေးပေးတဲ့အမေရိကန်ဒေါ်လာ5ထရီလီယံအထိအခွန်ဖြတ်တောက်မှုတွေလုပ်မယ်လို့ပြောခဲ့ပြီးတော့အခုဒီချိန်စင်မြင့်ပေါ်မှာတော့သူတို့ကဘာမှမသိတယ်လို့လုပ်ပြီးတော့မဲဆွယ်နေတယ်လို့သမ္မတအိုဘားမားကပြောဆိုထုတ်နှက်ခဲ့ပါတယ်ရှင်။